ီးခဲ့တဲ့စက်တင်ဘာလနောက်ဆုံးပတ်လမှာမြန်မာနိုင်ငံထဲကအိမ်အောင်မပြုတ်သူအပြိုကြီးတွေအကြားလှုပ်လှုပ်ရှားရှားဖြစ်သွားစေတဲ့သတင်းတစ်ခုထပ်လာပါတယ်။အဲဒါကတော့မြန်မာနိုင်ငံမှာအိမ်အောင်မကြတဲ့အမျိုးသမီးရာဂိုင်းနှုံမြင့်တက်မှုနဲ့အတူကလေးမျိုးဖွားနှုံလဲကျဆင်းလာပြီးအဲ့ဒီကိစ္စဟာတိုင်းပြည်ရဲ့အနာဂတ်နဲ့ပါသက်ဆိုင်နေတာကြောင့်လူဦးရေထိမ့်ညှိနိုင်ရေးအတွက်လူဦးရေမူဝါဒတရက်ရေးဆွဲပြဋ္ဌာန်းဖို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြင်ဆင်နေတယ်ဆိုတဲ့သတင်းဖြစ်ပါတယ်။မြန်မာနိုင်ငံမှာ1950ပြည့်နှစ်တွေကကလေးမျိုးဖွားနှုံဟာအ ਨੇ ဆုံးတမိသားစုကို5ဦးခန့်အထိရှိခဲ့ပေမဲ့နောက်ပိုင်းမှာတဖြည်းဖြည်းကျဆင်းခဲ့ပါတယ်။အထူးသဖြင့်ပညာတတ်အတိုင်းအဝိုင်းနဲ့မြို့နယ်လူတန်းစားတွေဟာကလေးမယူကြတော့ပဲယူရင်လဲအများဆုံး2ဦးပဲယူကြပါတော့တယ်။ဒါကြောင့်ကိုယ်တိုင်းပြည်နဲ့အသင့်တော်ဆုံးဖြစ်မဲ့မွေးဖွားခြင်းအိမ်အောင်ပြုခြင်းနဲ့တည်ဆုံးခြင်းပေါ်စီတွေပါဝင်တဲ့လူဦးရေမူဝါဒတစ်ခုချမှတ်ဖို့လိုအပ်တယ်လို့2014ခုနှစ်လူဦးရေနဲ့အိမ်အကြောင်းအရာတကောင်စည်းငုံကိုအခြေခံပြီးကုလသမဂ္ဂလူဦးရေရမုံငွေအဖွဲ့ UNFPA ကပြုစုတဲ့လက်ထပ်ထိန်းများခြင်းခံနာအစီရင်ခံစာမှာဖော်ပြထားပါတယ်။အိမ်အောင်ကြဘူးသူတွေရဲ့ကလေးမွေးနှုံနဲ့စုစုပေါင်းအမျိုးသမီးအလုံးကိုအခြေခံတဲ့ကလေးမွေးနှုံနှိုင်းရှင်ရမှာလဲကွာခြားနေပြီးအဲ့လိုကွာခြားနေတာဟာမြန်မာနိုင်ငံမှာ never married proportion လို့ခေါ်တဲ့အိမ်အောင်မပြုတဲ့အမျိုးသမီးတွေရဲ့ရာဂိုင်းနှုံကအလွန်အမင်းများနေလို့ဖြစ်တယ်လို့ပြည်သူ့အင်အားဦးစီးဌာနညွှန်ကြားရေးမှူးဒေါက်တာခန့်ခိုင်စိုးကပြောပါတယ်
ကျမတို့မြန်မာနိုင်ငံမှာမွေးဖွားနှုံးကကျနေတယ်။မွေးဖွားနှုံးဆိုတာကမိမအားလုံးနဲ့ကျမတို့ကတွေ့ရပါတယ်ချင်းလူကြီးပြည်သားမှာနိုင်ငံတကာနဲ့ရှင်လဲကျမတို့နိုင်ငံအလေလက်ဆင့်ပေါ့မိမတယောက်ကလေးနှစ်ယောက်ခွဲနှုံးမွေးတယ်မွေးတဲ့လူတွေကမွေးနေတယ်ဒါပေမဲ့တစ်ဖက်မှာအိမ်တော်မပြုတ်တဲ့ယာကိုင်းကတော်တော်များနေတယ်ဒီအာဆနိုင်ငံတွေထဲမှာရှင်ဂျပန်ပြီးရင်ဒုတိယလိုက်တဲ့အနေထားမျိုးဖြစ်နေတယ်အဲ့တော့ဒီအိမ်တော်မပြုတ်တဲ့အမျိုးသမီးတွေကြောင့်ကလေးမွေးဖွားနှုံးကျတာပါဆိုပြီးတော့ကျမတို့ကပြောတာပါအခုတော့တကောင်ဆက်လက်တည်ရပြီ plus ကျမတို့အခုလို thematic report တွေ15ခုပေးတဲ့အချိန်မှာခိုင်မာတဲ့ချက်လက်တည် indicator တွေရပြီဒါဆိုရင်ကိုယ်နိုင်ငံဘယ်ဟိုသွားမလဲဘယ်လမ်းကြောင်းကိုသွားမလဲဆိုတော့အတွက်ကိုဟိုလူရည်မူဝါဒရေးဆွဲဖို့တင့်ပါပြီဆိုပြီးတော့ဒါတစ်ဖက်က recommendation ကပေးတာပါအ
စီရင်ခံစာအရမြန်မာနိုင်ငံဟာအရှိတောင်အရှမှာအသက်50အရွယ်အထိအိမ်အောင်မပြုတ်တဲ့အမျိုးသမီးဦးရေဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့သိရပါတယ်အသက်15နှစ်ကနေ49နှစ်အထိအမျိုးသမီးတွေကိုကလေးမွေးနိုင်သူအုပ်စုအဖြစ်သတ်မှတ်ထားပြီးတော့ကလေးမွေးလို့ရသေးတဲ့နောက်ဆုံးအုပ်စုအသက်45နှစ်ကနေ49နှစ်ကြားအမျိုးသမီးတရာမှာ15ဦးဟာအိမ်အောင်မရှိတဲ့အတွက်အဲ့ဒီရလက်ဟာမွေးနှုံးကျဆင်းစေတဲ့အကြောင်းအရာတရက်ဖြစ်နေပါတယ်မြန်မာအမျိုးသမီးတွေဘာကြောင့်အိမ်အောင်မပြုတ်ကြတာပါလဲယောက်ျားတွေကိုအထင်မကြီးကြလို့အိမ်အောင်မပြုတ်သူတွေထဲမှာတော့ကြောက်ဖြူမြို့မှာနေတဲ့အပြိုကြီးဒေါ်စနာလွင်ပါဝင်ပါတယ်
စိတ်ကိုမဝင်စားလို့မကြည့်တာပြီးတော့ယောက်ျားလေးအကုန်လုံးလည်းတယောက်မှယုံကြည်လည်းမရှိဘူးအထင်လည်းမကြည့်လို့လည်းအဲမေတ္တာစိတ်လည်းမဖြစ်ဘူးဆိုမဲ့ဆိုရှင်သူတို့ရဲ့စိတ်ချင်းမှာအင်းလူမှုရေးအပိုင်းဝန်းကနေအဲယူခါတဲ့ကာရှာပေါ့အဲ့ဒီမှာလည်းယောက်ျားတွေကမြင်ပြီးတော့မိမချင်းချင်းမှာလည်းရှိရလေအဲနင်တို့မိမအဆုပ်ယောက်ျားဆိုရင်တော့အကောင်အယက်သမားတစ်ထောင်ကပုံမှန်မျိုးစုံရှိတယ်ဒါပေမဲ့ယောက်ျားကမိမတဲ့တစ်ဆင့်မြင်တယ်လေဆိုတော့အိမ်ကောင်တစ်ခုပြုတ်လိုက်ပြီဆိုလို့ရှိရင်လည်းယောက်ျားနဲ့မိန်းမမှာကအဲယောက်ျားအယက်သမားချင်းအိမ်ဦးနဲ့ဖြစ်လာရောအလကားနေရင်လည်းရထုတက်နေရလေမညီညဘူးပေါ့နော
်အပြိုကြီးအများစုအိမ်အောင်မပြုတ်ဖြစ်ရမှာလွတ်လပ်မှုကိုနှစ်သက်တာပညာနဲ့အလုတ်ကင်ရှာရင်အချိန်လွန်သွားတာတွေနဲ့စီးပွားရေးအခြေအနေတွေပါဝင်နေတယ်လို့မိဘမောင်နှမသားချင်းတန်ရုံးစင်နဲ့တခြားအကြောင်းအရာတချို့လည်းပါဝင်ပါတယ်မဥပင်မျိုးကထက်တန်းပြဆရာမတော်တင်တင်ဆိုအိမ်အောင်မပြုတ်ဖြစ်တဲ့အကြောင်းကတော့ဒီလိုပါရှင်
ဘာကြောင့်အိမ်အောင်ပြုတ်ဖြစ်တာလဲဆိုတာကအကြောင်းအများကြီးပါလိမ့်မယ်တူတယ်အစပိုင်းကတော့ကိုယ့်ရဲ့အိမ်အခြေအနေပေါ့နော်အခြေအနေအဆင်မပြေတာရဲ့အကြောင်းပေါ့ကိုယ့်ရဲ့စိတ်ဓာတ်မှာငယ်ငယ်လေးကလည်းစူးစမ်းရေးအဆင်မပြေပဲနဲ့အိမ်အောင်ပြုတ်လာရရင်လုပ်ချင်နောက်ပိုင်းကဟိုနေပေါ့အမေကငယ်ငယ်လေးကအိမ်အောင်ပြုတ်စီခြင်းအဲ့ဒါအကြောင်းနဲ့ပါကိုယ့်ရဲ့အနေအထားကအခုလောလောဆယ်အိမ်အောင်မပြုတ်လိုက်တာဟာမှန်တယ်လို့ပဲယူဆတယ်ကောင်းတဲ့လူတွေလည်းရှိတယ်ပေါ့လေဒါပေမဲ့ဒီတော့ပါလေစံတရားလေးပေါ့နော
်ဒေါ်တင်းတင်းဆိုးလို့စီးပွားရေးအခြေအနေတွေတွက်ချင်ရင်အိမ်အောင်မပြုတ်ဖြစ်ကြတော့တာကအပြိုကြီးအလုံးရဲ့အများစုထဲမှာပါပါတယ်ဒါပေမဲ့အိမ်အောင်ဆိုတာဘယ်အချိန်ပြုတ်ပြုတ်ရတယ်လို့လက်ခံထားတဲ့သူတွေလည်းရှိပါတယ်အဲ့ဒီထဲကတယောက်ကတော့ရန်ကုန်မြို့မှာနေထိုင်တဲ့မကြီးပဲဖြစ်ပါတယ
်ဟာလက်ထက်တယ်ဆိုတာကရှာရတာမဟုတ်ဘူးဆိုတဲ့အယူဆရှိတယ်ဒီမှာလက်ထက်တယ်ဆိုတာကတစ်ချိန်ချိန်မှာတကယ်ဖူးတာရှိတဲ့သူနဲ့တောင်းတကောင်မှာချင်းဆိုပြီးတိုက်မိမယ်လို့ယူဆရှိရတယ်လေ ဆိုတော့အခုတည်းကချိန်ကြီးလို့မတိုက်မိသေးတဲ့ဘောပေါ့လက်မထပ်သေးတာအဲ့တော့အိမ်ထောင်ကြီးကိုဒီအချိန်မှာပြုတ်ရမယ်ဒီအချိန်မှာမပြုတ်ရဘူးဆိုတော့စိတ်လည်းမရှိဘူ
းအခုလိုအကြောင်းမျိုးမျိုးနဲ့အမျိုးသမီးတွေအိမ်ထောင်မပြုတ်ကြတဲ့အတွက်ဘလို့အကျိုးဆက်တွေရရှိမှာဖြစ်လာနိုင်ပါသလဲဒေါက်ခန့်ခိုင်ဆိုးကဆက်ရှင်းပြပါတယ
်အိမ်ထောင်တော့မပြုတ်ကြတာကျိန်းနေပြီအဲ့တော့ဘာအကျိုးဆက်ရှိမလဲဆိုတော့အခုလောလောဆယ်တော့လက်လက်သူမြန်လို့တာတို့ဘာလို့ဒါမျိုးတွေဖြစ်လာနိုင်ပါတယ်ဒါပေမဲ့နောက်ဆက်တဲ့နေစိတ်တည်းဆိုရင်ဒီမျိုးသမီးတွေကဟို60 90တန်းရောက်လာမယ်သူတို့ကိုစောင့်ရှောက်မဲ့လူမရှိဘူးဆိုရင်ဒါအရင်တော့ထည့်သွင်းစဉ်းစားပြရမယ်အချက်တစ်ချက်ဖြစ်သွားပါပြီဒါတော့ကျွန်တော်တို့ကြိုတင်တင်ဆက်ထားဖို့လိုတယ်အခုလက်ရှိနေထားမှလည်းအမျိုးသမီးတွေရဲ့ညှော်မှန်းတန်းကရပ်သားရိုက်တဲ့အများကြီးမြင့်တယ
်ကလေးတွေနဲသွားလို့အဲ့ဒီအိမ်တော်မပြုတ်တဲ့အမျိုးသမီးတွေကိုယ်တိုင်အသက်ကြီးလာတဲ့အခါစောင့်ရှောက်မဲ့သူမရှိဖြစ်ပြီးနောက်ပိုင်းမှာအစိုးရကထည့်သွင်းစဉ်းစားပြရမယ်အချက်တစ်ခုဖြစ်လာမှာဖြစ်တဲ့အတွက်ဒီကိစ္စဟာရေရှည်စဉ်းစားဖြည့်ရှင်းရမယ့်ခေါင်းစဉ်တစ်ခုဖြစ်လာပါတယ်။ဒါကြောင့်အမျိုးသမီးတွေအိမ်တော်မပြုတ်ခင်ဘာကြောင့်မပြုတ်ကြတာလဲဆိုတဲ့အချက်ကိုစမ်းစစ်လေ့လာဖို့နဲ့အမျိုးသမီးတွေအိမ်တော်ပြုတ်ဖြစ်ဖို့အိမ်တော်ပြုတ်ခြင်းစိတ်နဲ့ကလေးယူခြင်းစိတ်တွေဖြစ်လာဖို့ဘာတွေလိုအပ်မလဲဆိုတာကိုနောက်တစ်ပတ်မှာဆက်လက်ဆွေးနွေးတင်ပြပေးပါမယ်ရှင်။